အမေရိကန်ပြည်ထောင်စုကိုဝင်ရောက်လာမဲ့သူတွေကိုကန့်သတ်ဖို့ဒုတိယအကြိမ်ဖြစ်ကြိုးပမ်းခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြည်ထောင်စုတရားရုံးနှင့်ယုံကယာယီဆန်းကန်လင်ပါတယ်။အမေရိကန်ပြည်ထောင်စုကဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်နဲ့မွတ်စလင်တွေအများစုနေထိုင်ရာနိုင်ငံပေါင်း6နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်ကန့်သတ်လိုက်တဲ့အမိန့်ကိုဟာဝိုင်ပြည်နယ်ကတရားသူကြီးကယာယီဆန်းကန်လိုက်တာပါ။မေရီလန်းပြည်နယ်မှာရှိတဲ့ပြည်ထောင်စုတရားသူကြီးတူကလည်းသမ္မတထရမ့်ပြောခဲ့မှုတွေစကားတွေကိုကိုးကားပြီးသမ္မတအမိန့်ကိုကြာသပတေးနေ့မှာဆန်းကန်လိုက်ပြီးမဲ့သမ္မတအမိန့်မှာပါဝင်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကိုသာဆန်းကန်တာဖြစ်ပြီးဒုက္ခသည်တွေကိုလက်ခံတဲ့အစီအစဉ်ပေါ်မှာတော့တက်ရောက်မှုရှိမှာမဟုတ်ပါဘူး။ဆိုအနေနဲ့ဘာသာရေးပေါ်ခြေခံတဲ့လုပ်ရက်တွေကိုဆောင်ရွက်ခွင့်မရှိသေးဘူး။ခြေခံဥပဒေကပြဋ္ဌာန်းထားတာကိုသမ္မတရဲ့အမိန့်ကချိုးဖောက်အောင်ရောက်နေတယ်ဆိုပြီးဟာဝိုင်ပြည်နယ်ကဥပဒေကြောင်းရဆင်ခေါ်ချက်ဟာအနိုင်ရနိုင်တဲ့အလားအလာရှိကြောင်းပြည်ထောင်စုတရားသူကြီးဒရက်တာကွယ်ဆန်ကပေါ်ထူးနေမှာဆုံးဖြတ်ခဲ့တာပါ။သမ္မတထရမ့်နဲ့သူ့လူတွေပြီးခဲ့တဲ့နိုဝင်ဘာသမ္မတယူကောက်ပွဲမှာတိုင်ခင်းတဲ့နောက်ပိုင်းမှာပြောဆိုခဲ့တဲ့မှတ်ချက်တွေကိုလည်းတရားသူကြီးကထောက်ပြပါရတယ်။သမ္မတထရမ့်ရဲ့မဲဆွယ်လှုပ်ရှားမှုတွေအတွင်းမှာအမေရိကန်ကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့တိုက်တွန်းခဲ့ဖို့ပြီးဒီနောက်ပိုင်းမှာတော့ဒီမူဝါဒအစားအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့နိုင်ငံတွေကလာတဲ့သူတွေကိုအစိုးရဝါဒီဟုတ်မဟုတ်စစ်ဆေးရမယ်ဆိုပြီးပြောင်းလဲပြောဆိုခဲ့ကြတာပါ။သမ္မတထရမ့်အစိုးရကတော့လူဝင်မှုကတ်သတ်မဲ့ရာအကြမ်းဖက်ဝါဒချေချောက်မှုအနေကိုဟန်တားရမှာမရှိမဖြစ်လုပ်ဖို့လိုတဲ့ကိစ္စဖြစ်နေပြောဆိုထားကြပါရတယ်။